မနေ့ကဩဂုတ်လ9ရက်နေ့ကကျင်းပနေတဲ့အကြိမ်30မြောက်2012ခုနှစ်လန်ဒန်ရာသီကမ္ဘာအိုလံပစ်အားကစားပွဲတော်မှာအင်ရှင်ဗြိတိန်အသင်းအကြီးအကျယ်အောင်ပွဲရခဲ့ပါတယ်။ပြေခုံပြပြိုင်ပွဲအမျိုးသား3မျိုးစုံပြိုင်ပွဲမှာဗြိတိန်ကရွှေတံဆိပ်ရရှိခဲ့ပြီးတော့အသင်းလိုက်ပြိုင်ပွဲတွေဖြစ်တဲ့စပိန်ပြိုင်ပွဲ၊မြင်းစည်းပြိုင်ပွဲနဲ့ရွက်လီပြိုင်ပွဲတွေမှာလည်းရွှေတံဆိပ်တွေရရှိခဲ့ကြပါတယ်။မနေ့ကဗြိတိန်အသင်းဟာရွှေတံဆိပ်22ခုထိရရှိခဲ့ပြီးတော့2008ခုနှစ်ဘေကျင်းအိုလံပစ်မှာရရှိတဲ့ရွှေတံဆိပ်တဲ့အရေးအတွက်ပုံမူပါတယ်။စပိန်ပြိုင်ပွဲကျင်းပတဲ့လန်ဒန်ကဗယ်လိုဒရုံးမှာတော့ဗြိတိန်နိုင်ငံအလံဖြစ်တဲ့ Union Jack အလံကိုဝှေ့ယမ်းပြီးအင်ရှင်ဗြိတိန်နိုင်ငံသားပြည်သက်တွေပျော်ရွှင်နေကြပါတယ်။ဗြိတိန်စပိန်ပြိုင်ပွဲဝင်အားကစားသမား Chris Hoy ကဒီအိုလံပစ်ပွဲမှာရွှေတံဆိပ်6ခုရရှိထားပြီဖြစ်ပါတယ်။တရုတ်အသင်းဟာလည်းဂျွမ်ဘာပြိုင်ပွဲမှာနောက်ထပ်ရွှေတံဆိပ်2ခုကိုရရှိခဲ့ပါတယ်။မီတာ1500အပြည့်ပြိုင်ပွဲမှာတော့အယ်ဂျီးရီးယားနိုင်ငံကတာဟူချစ်မာကူနီကရွှေတံဆိပ်ရခဲ့ပါတယ်။အမျိုးသမီးမီတာ110တန်းကျော်ပြည့်ပွဲမှာဩစတြေးလျကရွှေတံဆိပ်ရပြီးတော့ဒါဟာဩစတြေးလျအတွက်4ခုမြောက်ရွှေတံဆိပ်ဖြစ်ပါတယ်။ဩဂုတ်လ9ရက်နေ့အထိတရုတ်နိုင်ငံကရွှေတံဆိပ်34ခုနဲ့ထိပ်ဆုံးမှရှိနေပြီးအမေရိကန်ကရွှေတံဆိပ်30နဲ့ဒုတိယအင်ရှင်ဗြိတိန်ကရွှေတံဆိပ်22ခုနဲ့တတိယနေရာမှာအတီးတီးရောက်ရှိနေကြပါတယ်ခင်ဗျာ။